Ukraine ကို Russia ရဲ့ကျူးကျော်တိုက်ခိုက်မှုသတင်း6ပတ်တည်းရောက်လာချိန်မှာပဲတချို့နေရာတွေမှာ Ukraine တပ်တွေအသာစီးရလာနေတယ်လို့ Ukraine နဲ့အနောက်နိုင်ငံတာဝန်ရှိသူတွေကပြောပါတယ်မြို့တော်အနီးဝန်းကျင်အပါအဝင်တချို့နေရာတွေမှာ Russia တပ်တွေကိုအသာရနေတာလို့ Ukraine သမ္မတ Volodymyr Zelensky ကပြောဆိုခဲ့တာပ
ါ На північ від Києва на Чернігівському напрямку в Сумській області продовжується вигнання
окупантів. Київ міг пан гані. Чернігівку Удія, самі дита де ма су, вин тай ла ду ре пян пі сок пу ат тно тон най ні ра ба. Матла ла ве ла, тру тэйн чоу та ре ния ма. Пян пян тан нан тай кай та ре сет пі ма лоу най да ву су ра го, тру ти ла жа бі лу тамара га бьо ба ле. Да бе ме, да ха Russia а су ва ре ні бі ва сей пан ту ку пян най жао ле, Ukraine тамара га бьо ба ле.အမရဇယ်လန်စကီရဲ့နိုင်ငံရေးအကြံပေးကလည်းယူကရိန်းတပ်တွေဟာကီယက်မြို့တော်ကနေရုရှားတပ်တွေပြန်ပြီးဆက်အောင်တွန်းထုတ်နေပြီးမြို့တော်အနောက်မြောက်နဲ့အရှေ့မြောက်နှစ်ဖက်စလုံးမှာအသာစီးရနေတယ်လို့ပြောပါတယ်။ယူကရိန်းဘက်ကပြောကြားချက်တချို့မှန်ကန်ကြောင်းဗြိတိသျှစစ်ထောက်လိုင်းကလည်းအတည်ပြုခဲ့ပါတယ်။ယူကရိန်းတပ်တွေဟာနေဆက်ကနေ -10 ကျော်အကွာမှာရှိတဲ့ရုရှားမြို့ဘယ်လ်ဂိုရော့ကရေနံတူလောင်ရုံကိုနေဆက်ကျော်ဖြတ်ပြီးရဟတ်ရင်နဲ့တိုက်ခိုက်ခဲ့တယ်လို့ရုရှားအရာရှိတွေကတောက်ကြနေမှာပဲဆွဆွဲထားပါတယ်